in Burmese.
မင်္ဂလာညနေခင်းပါသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ22ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်လေးကိုစီစဉ်မှုဖြစ်ကျွန်မစုမုံကတာဝီယူတင်ဆက်သွားမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျွန်မနန်းလာတို့ပြောပြမှာပါ။ဆော်ရီအာရေဗျာနိုင်ငံနဲ့အာရဗ်ဆော်ဝါမြပြည်တော်စု UAE တို့ကိုအမေရိကန်ကစစ်အင်အားနဲ့လေကြောင်းကာကွယ်ရေးစနစ်တွေထပ်ပြီးပေးပို့ဆီလုပ်သွားမယ်လို့ပင်တဂွန်ကမနေ့ညကပြောပါရယ်။ပြည်သက်သမ္မတအမန်နျူအယ်မက်ခရွန်အစိုးရလက်ထက်မှာစီးပွားရေးမငြိမ်များမှုတွေကြောင့်ဆိုပြီးအဝါရောင်အင်ဂျင်ဝင်လှုပ်ရှားကြတဲ့ဆန္ဒပြပွဲတွေပြန်ပေါ်ပေါက်လာအောင်လှုပ်ရှားနေကြတဲ့သူတွေကိုပြည်သက်ရဲတွေကမျက်ရည်ယိုပုံနဲ့တုံးပြီးတော့ဒီကနေ့လူစုခွဲပါတယ်။ကမ္ဘာတဝန်ဆွတ်မြင့်နေတဲ့အမိုက်တုတွေဘလောက်များတယ်လဲဆိုတာအယုံဆက်လာစည်းအတွက်အာရှတိုက်ကပင်လယ်ကမ်းခြေတွေနဲ့မြို့တလျှောက်ထောင်နေကြတဲ့တက်ကြွလှုပ်ရှားသူတွေဒီကနေ့စုပေါင်းပြီးတော့အမိုက်ကောက်ခဲ့ပါတယ်။ဒီလိုသတင်းတွေကိုကြားမှာပါမဆွမ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမှာကတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆိုရစစ်တပ်တို့ကြားပြည်တွင်းညဉ့်ညံ့ရေးတိစောက်နိုင်မှုအပြစ်ရက်မယ်လို့နှစ်ဖက်ကြေညာထားပေမဲ့လို့ဒီကနေ့မှာတော့ရခိုင်ဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်
။စစ်ဌာနချုပ်တခုကိုညနေ၄နာရီတောင်မှကျွန်တော်တို့တရားခွန်မြေကရှော့တိုက်တုံးနဲ့ပြစ်သွားတာရှိတယ်။ဒီလုံးကြတယ်ပြောတယ်ကျွန်တော်တို့၃လုံးကွဲတယ်ပြောတယ်၃လုံးမကွဲဘူးပြောတယ်ကြာ။တချို့အဆောင
်တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွေ့အမှုပြောပြသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒီလိုမျိုးဒီတိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာတော့ဒီနှစ်ဖက်ဘက်ကလက်တွေ့ကြတဲ့လုပ်ရက်တွေနဲ့သက်သေပြဖို့လိုတယ်လို့နိုင်ငံတကာငြိမ်းချမ်းရေးနေ့မှာငြိမ်းချမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြတဲ့သတင်းနဲ့အတူလွှတ်တော်တွေမှာခြေခံဥပဒေပြင်မဲ့ဥပဒေချမ်းမူချမ်းအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်။ဆော်ရီအာရေဗျာနိုင်ငံနဲ့အာရဗ်ဆော်ဗန်မြပြည်တော်စု UAE တို့ကိုအမေရိကန်ကစစ်အာဏာရှင်လေးကြောင်းကာကွယ်ရေးစနစ်တွေထပ်ပြီးတော့ပေးပို့ဆီလုပ်သွားမယ်လို့ပင်တဂွန်စစ်ဌာနချုပ်ကတောက်ကြားနေညမှာပြောပါတယ်။အီရန်ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးအမေရိကန်ကပြောနေတဲ့ဆော်ဒီရင်နာလုပ်ငန်းတွေပြီးခဲ့တဲ့တစ်ပတ်ကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပင်တဂွန်ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။အီရန်ကတော့အဲ့ဒီဆွတ်ဆွဲပြောဆိုချက်တွေကိုညှင်းဆိုထားပါတယ်။သမ္မတဒိုနယ်ထရမ့်အတီးပြုတ်ပေးလိုက်တဲ့မကြခင်ဆီလုသွားမဲ့အမေရိကန်တိုက်ရင်အားတွေအနေနဲ့ကာကွယ်ရေးကိစ္စရပ်တွေကိုလုပ်ငင်သွားမယ်လို့ကာကွယ်ရေးဝန်ကြီးမတ်စ်ဘိတ်စ်ကပင်ကောမှာလုတ်တဲ့တင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဆော်ရီနဲ့ UAE တို့ကသူတို့ရဲ့လေကြောင်းရံကပ်ကွေးစနစ်အစင်မြင့်တင်နိုင်ရေးတောင်းဆိုချက်ကြောင့်အမေရိကန်တပ်ဖွဲ့တွေကိုဆီလုတာဖြစ်တယ်လို့ဝန်ကြီး SPA ကပြောပါတယ်။ဒီကိစ္စအသေးစိတ်ကိုခုယုံပြရမှာဆွေးနွေးကြမှာဖြစ်ပြီးနောက်တစ်ပတ်တည်းထုတ်ပြန်သွားမယ်လို့ပူရဲစီဥစီချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့ကတောက်ကြနေမှာပြောပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီကတော့သူ့မြေကိုထိပါလာရင်အစွမ်းကုန်တုံ့ပြန်သွားမယ်လို့ပြောဆိုထားတာပါ။ကုလသမဂ္ဂကလည်းတိုက်ခိုက်ခံခဲ့ရတဲ့ဆော်ရီအာရေဗျာလုံငန်းနေရာတွေကိုစစ်ဆေးဖို့နိုင်ငံတကာကကျွမ်းကျင်ပညာရှင်လေးဦးကိုဆီလုသွားမယ်လို့မနေ့တောက်ကြနေမှာကြေညာခဲ့ပါတယ်
။အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စစ်စီကိုဆန့်ကျင်တဲ့အနေနဲ့မြို့တော်ခိုင်ရိုဖာဝယ်နိုင်ငံတော်ကတခြားမြို့တွေမှာလူရပောင်းများစွာဒီကနေ့မှာဆန္ဒပြခဲ့ကြပါတယ်။အီဂျစ်ဆိုရရဲ့အောက်ရီလိုက်ဆောင်မှုတွေကိုဆန္ဒပြကန့်ကွက်ဖို့အင်တာနက်အွန်လိုင်းပေါ်ကနေလှုပ်ဆော်ခဲ့ပြီးတော့အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။သမ္မတဆီစီလောက်မှာအတိုက်ခံနိုင်ငံရေးလှုပ်တဲ့သူတွေကိုအချီးချေနေနေပြီးတော့ညနိုင်ငံမှာဆန္ဒပြပွဲတွေဟာမရှိသလောက်ဖြစ်လာခဲ့တာပါ။ကယ်ရိုမြို့မှာတော့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတချို့ကိုနေယူဘုံတွေတုံးပြီးလူစုခွဲနေနေခဲ့ပေမဲ့ကယ်ရိုမြို့လေကောင်မှာရှိတဲ့လူငယ်တချို့ကတော့လမ်းတွေပေါ်မှာဆက်ရှိနေပြီးတော့သမ္မတဆီစီယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာလေလို့အဲ့မှာရှိတဲ့ရိုက်တာသတင်းတော့ကပြောပါတယ်။ဒါပြင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတချို့ကိုဖမ်းဆီးခဲ့တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။ဒါပြင် Alexandria Suez နဲ့ Cairo မြို့မြောက်ဘက်မိုင်80လောက်မှာရှိတဲ့ Mahala El Kubra မြို့တွေမှာလည်းဆန္ဒပြပွဲအသေးလေးတွေဖြစ်ပွားခဲ့တယ်ဆိုပြီးတော့ Internet Online တွေမှာတင်ထားတဲ့ Video တွေနဲ့ဒေသခံတွေကပြောပါတယ်2013ခုနှစ်ကသမ္မတမိုဟာမက်မော်စီကိုအီဂျစ်နိုင်ငံတော်မှာဆန္ဒပြဖြုတ်ချခဲ့ပြီးတဲ့နောက်သမ္မတ CC အာဏာရလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်အစိုးရလက်ထက်စီးပွားရေးမငြိမ်များမှုတွေကြောင့်ဆိုပြီးအဝါရောင်အင်ဂျင်ဗိုလ်အလုရှားကြတဲ့ဆန္ဒပြပွဲတွေပြန်ပေါ်ပေါက်လာအောင်လှုပ်ရှားနေကြတဲ့လူတွေကိုပြင်သစ်ရဲတွေကမြေယိုပုံတွေတုံးပြီးဒီကနေ့လူစုခွဲခဲ့ပါတယ်။အစိုးရစန့်ကျင်ဆန္ဒပြသူတွေလမ်းတွေပေါ်တက်ချီတက်လာကြတဲ့အတွက်ပါရီတမျိုးလုံးမှာလုံခြုံရေးတွေတိုးမြင့်ချထားပါတယ်။ရှောင်ဇေလီဇေလက်မကြီးစိန့်စ်လာဇရီမီယထားဘူရာယုံနဲ့မက်ဒလင်းပလာဇာမှာဆူယုံရောက်ရှိလာတဲ့ဆန္ဒပြသူကိုရဲတွေကမြေယိုပုံတွေတုံးပြီးတော့လူစုခွဲတာပါ။အဲ့ဒီနေရာတွေကိုတော့ရုံးပရက်တွေမှာဆန္ဒပြသူတွေကိုလာရောက်ခွင့်တားမြစ်ထားတဲ့နေရာတွေဖြစ်ပါတယ်။ဆန္ဒပြသူအများစုကတော့သူရဲ့လှုပ်ရှားမှုအမှတ်တင်ကိတာဖြစ်တဲ့အဝါရောင်အင်ဂျီတွေဝန်မထားကြပါဘူး။ ပြင်သစ်ရဲတို့ကလူပေါင်း39ယောက်ထဲမှနေဖမ်းဆီးထားပြီးတော့နေရ996ခုမှာလုံခြုံရေးတွေချထားတာပါ။သမရအနန္တော်ရာအစိုးရနဲ့ပါလီမန်အဆောက်အုံတွေရှောင်းဇေလီဇေလာမကြီးအီဖယ်မျိုးစင်နဲ့နော့ထရဒင်ဘုရားကျောင်းတွေလို့အရေးပါတဲ့အရာတွေမှာလည်းရဲအင်အား9000လောက်9000ထက်မနည်းချထားပါတယ်။လွန်ခဲ့တဲ့ဆယ်လကစတင်ပြီးတော့နှွေးရသည်မှာမိမ့်မိန်တွားခဲ့တဲ့အဝါရောင်အင်းညိုဘောလှူရှာမှုဆန္ဒပြပွဲတွေထပ်ပြီးပေါ်ပေါက်လာအောင်ဆန္ဒပြသူတို့ကကြိုးပမ်းတဲ့လုပ်ရလဲဖြစ်ပါတယ်။စနေနေ့နေ့လယ်ပိုင်းမှာပေါဝင်လာတဲ့သဘာဝပတ်ဝန်းကျင်အရေးလှူရှာသူတွေကတော့ပြည်သစ်အစိုးရနဲ့ကုမ္ပဏီတွေအနေနဲ့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချရေးပုံမလို့ဆောင်ဖို့မီးလောင်နေတဲ့အမေဇုန်တစ်တော်ကြီးနဲ့ဝင်းရုံစွန်းတိတာရေခဲတွေအကြီးပြောနေတာကိုရက်တန်ရေလှုပ်ကန်ကြဖို့တိုက်တွန်းတောင်းဆိုခဲ့ကြပါတယ်။
ရသမီတို့ဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးအတွက်ကမ္ဘာတော်ဆန္ဒပြလှုပ်ရှားနေကြတာမှာလူပေါင်းတစ်သန်းကျော်ဖောက်ဝင်မယ်လို့ဆန္ဒပြရေးစည်းရုံးလုံဆောင်သူတွေကပြောပါတယ်။ဒါဟာလူသားတွေကြောင့်ကမ္ဘာကြီးပြုံးနှွေးလာတယ်ဆိုတာကိုသိအောင်ပြောဆိုကြမယ်လူအများဆုံးပါဝင်တဲ့ဆန္ဒပြပွဲကြီးလည်းဖြစ်လာဖို့ရှိပါတယ်။အစဒေသတလောမှာတောက်ကြနေကဆန္ဒပြပွဲကြီးစတင်ရမှာကျောင်းသားကျောင်းသူတွေအပါအဝင်လူပေါင်းတန်းတက်ချီလမ်းမတွေပေါ်ထွက်လာခဲ့ကြပြီးတော့ကုလသမဂ္ဂညီလာခံမှာရသမီတို့ဖောက်ပြန်မှုတိုက်ဖျက်ရေးကိုအလေးထားဖြေရှင်းကြဖို့တောင်းဆိုခဲ့ကြပါတယ်။အာဖရိကနဲ့ဥရောပတလောနိုင်ငံတွေမှာလည်းအလားတူဆန္ဒပြတောင်းဆိုခဲ့ကြပြီးတော့လူတော်များများပါဝင်ခဲ့ကြပါတယ်။ဩစတြေးလျနိုင်ငံတနိုင်ငံထဲမှာလည်းကလေးလူချင်း3သိန်းကျော်ဆန္ဒပြခဲ့ကြပြီးတော့ဒေသအာဏာပိုင်တွေကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကလည်းဒါကိုထောက်ခံခဲ့ကြပါတယ်။နိုင်ငံတွေမိုးကောင်ရေကြီးပြီးတော့မိတွေအကြီးကျယ်လောင်ကျွမ်းတဲ့အပြင်နာမည်ကျော်သံတမန်ကြောက်တန်းကြီးပါအယောင်ပြောင်းတဲ့အထိရာသီဥတုပြောင်းလဲမှုဒဏ်ကိုခံခဲ့ရတာဖြစ်ပြီးတော့အခုဆန္ဒပြမှုကြီးဟာဩစတြေးလျသမိုင်းမှာရာသီဥတုဖောက်ပြန်မှုအတွက်အကြီးမားဆုံးဆန္ဒပြကြတာဖြစ်ပါတယ်။အာရှတိုက်တလောကဖိလစ်ပိုင်ဟောင်ကောင်နဲ့အိန္ဒိယနိုင်ငံတွေမှာလည်းဆန္ဒပြတာတွေတွေ့ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဆန္ဒပြမှုပေါင်း800ကျော်လုံသွားမယ်လို့စီစဉ်သူတွေကပြောပါတယ်။နယူးယောက်မှာအကြီးမားဆုံးဆန္ဒပြကြမှာဖြစ်ပြီးတော့အစိုးရကျောင်းပေါင်း1800လောက်ကကျောင်းသားတန်းတန်းကျော်လောက်ကျောင်းမတက်ပဲပါဝင်ဖို့ရှိပါတယ်။တနင်္လာနေ့ကုလသမဂ္ဂဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံမှာကုလတွင်းမှုချုပ်အန်တိုနီယိုဂူဒါရက်စ်ကကမ္ဘာခေါင်းဆောင်တွေကိုသူတို့ရဲ့2015ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုပြည့်မြောင်လှုပ်ဆောင်ကြဖို့တိုက်တွန်းမှာဖြစ်သလိုရာသီဥတုဆိုင်ရာတက်ကြွလှုပ်ရှားသူဆွီဒင်ကနမဲချောဆယ်ကျော်သက်အရွယ်ဂရက်တာသွန်ဘတ်လည်းစကားပြောသွားဖို့ရှိပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံမှာဖြစ်တဲ့ဟောင်ကောင်ကျွန်းမှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြတဲ့ထောင်နဲ့ချီတဲ့လူတွေကိုလူစုခွဲဖို့ဟောင်ကောင်ရဲတွေကအမြဲရုံပုံနဲ့တုံးပြုခဲ့ပါတယ်။ Lenin Wall လို့ခေါ်တဲ့တရုတ်အစိုးရကိုဆန့်ကျင်တဲ့စစ်တမ်းတွေကိုပို့စစ်ရောင်းဆောင်ဆက်ကူလေးတွေနဲ့ကပ်ပြီးတော့ပုံဖော်ထားတဲ့ဒါဇင်နဲ့ချီတဲ့နိုင်ငံတချို့ကိုတရုတ်ပြည်မှာကြီးကိုထောက်ခံတဲ့ဆန္ဒပြသူတွေကဖြိုချခဲ့ပြီးတဲ့နောက်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအခုလိုစုယုံပြီးလှောက်ရှောက်ရှိလာတာပါ။ဟောင်ကောင်မှာရစွမှုကျူးလွန်ထားသူအဖြစ်ဆွဆွဲခံရတဲ့သူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပြီးတရားရင်ဆိုင်စီမဲ့ဥပဒေကြံကိုဟောင်ကောင်လွှတ်တော်မှာတင်သွင်းခဲ့တဲ့အတွက်လာနေချီရှိလာပြီးဖြစ်တဲ့ရုံးပရက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေကြံကိုဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြန်ပြီးတော့ရုပ်သိမ်းခဲ့ပေမဲ့ဆန္ဒပြပွဲတွေကတော့ရပ်မသွားပါဘူး။ဟောင်ကောင်အုပ်ချုပ်ရေးမှူးကိုဟောင်ကောင်ပြည်သူတွေတိုက်ရိုက်ရွေးချယ်ခွင့်ရှိဖို့နဲ့ဆန္ဒပြသူတွေပေါ်အကြမ်းဖက်တဲ့ဟောင်ကောင်ရဲတို့ရဲ့လုပ်ရအတွက်တာဝန်ယူမှုရှိစေဖို့ဆန္ဒပြသူတွေကဆက်ပြီးတောင်းဆိုနေကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစတင်ခဲ့တဲ့ဒီမိုကရေစီရဲ့ဆန္ဒပြပွဲအတွင်းလူပေါင်း1300ထက်မနည်းဖမ်းဆီးခံထားရပါတယ်။
ကွာဂျာရုပ်ရှင်မင်းသမီးဂျန်နီဖာလိုပက်စ်ပါဝင်တရုတ်ဆောင်လာတဲ့ Hustler ဆိုတဲ့ရုပ်ရှင်ဇာတ်ကားကိုမလေးရှားနိုင်ငံမှာမပြသရဘူးဆိုပြီးတော့တောင်းပြန်ပိတ်ပင်လိုက်ပါတယ်။အဲ့ဒီ Hustler ရုပ်ရှင်ဇာတ်ကားဟာလက်တွေ့ဘဝကအခြေအနေပေါ်မှာအခြေခံရိုက်ထားတာဖြစ်ပြီးတော့အဖော်ချုပ်မယ်တွေကသူတို့စီကိုလာတဲ့သူတွေကိုစစ်ခတ်ပြီးတော့လွတ်အောင်ရှောင်တဲ့အကြောင်းကိုရိုက်ထားတာဖြစ်ပါတယ်။မလေးရှားဆိုရကနိုင်ငံတွင်းမှာပြသနေတဲ့ရုပ်ရှင်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ရှေးယူဆက်ယူဝါဒတွေနဲ့စောင့်ကြည့်ပြီးလိုက်ပြောနေတယ်ဆိုပြီးတော့အမှုပညာရေးပိုင်ရင်းသမားတွေကတော့ဆွဆွဲပြုံဆူလိုက်ပါတယ်။ဩဂတ်စ်လတုန်းကလည်းဗြိတိသျှဆိုတော့အယ်လ်တန်ဂျွန်ရဲ့လိင်လူချစ်သူဘဝကိုအခြေခံရိုက်ကူးထားတဲ့ Rocket Man ရုပ်ရှင်တွေကအမျိုးသားချင်းဆက်ဆံတဲ့အခန်းတွေကိုစင်စါဖြတ်တောက်ခဲ့ပါသေးတယ်။အခုလည်းဒီ Hustler ရုပ်ရှင်ကားကိုတားမြစ်ကြောင်ပြီးခဲ့ရပိုင်းကပဲလူမှုကွန်ရက်စာမျက်နှာမှာချိန်ညားသွားတယ်လို့ဒီရုပ်ရှင်ကိုမလေးရှားနိုင်ငံမှာဖျက်ဆီးနေတဲ့ Square Box Picture ကပြောပါတယ်။ဒီရုပ်ရှင်ကလည်းအဖို့ချွတ်မယ်ရီရဲ့အနေတူဘဝကိုစက်အင်တီရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်တာကြောင့်အခုလိုလိမ်မိုင်းဆန်ရအကွက်တွေကိုဖျက်ထုတ်ရတယ်လို့ ရုပ်ရှင်မှာဘာမှကိုပြစရာမကျန်တော့ဘူးဆိုပြီးမလေးရှားစင်စာအဖွဲ့ကပြောကြောင်း AFP သတင်းမှာလည်းဖော်ပြထားပါတယ်။ Samantha Barber ဆိုတဲ့အမျိုးသမီးနဲ့နောက်အဖို့ချွတ်မဲ့၃ယောက်တို့ဟာသူတို့ကိုလာကြည့်တဲ့အမျိုးသားတွေကိုဆေးခတ်ပြီးတော့အနည်းဆုံးဒေါ်လာ2သိန်းလောက်ရယူခဲ့တဲ့အကြောင်းတကယ်အဖြစ်အပျက်ကိုရိုက်ကူးထားတဲ့ဒီရုပ်ရှင်ဟာဒီပြီးခဲ့တဲ့သတင်းပတ်ခုကတော့ American ပြည်ထောင်စုမှာစတင်ပြသတာမှာဒေါ်လာတန်း30ကျော်ဝင်ငွေရခဲ့ပါတယ်ခင်ဗျာ။
ကဘာတဝမ်းဆွန့်ပစ်နေတဲ့အမိုက်တူတယ်ဘလောက်များတယ်လဲဆိုတာကိုအယုံဆိုင်လာစီရဲ့အတွက်အာရှတိုက်ကပင်လယ်ကမ်းခြေရုံးနဲ့မြို့တစ်လျှောက်ထောင်းနေကြတဲ့တက်ကြွလှရှာသူတွေဒီကနေ့စုပေါင်းပြီးတော့အမိုက်ကောက်ခဲ့ကြပါတယ်။ဥရုယာရီဖောက်ပြန်မှုတာစီရဲ့ကဘာတဝမ်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်တနေ့မှာပဲအာရှတိုက်နိုင်ငံတွေမှာအခုလိုအမိုက်ကောက်တဲ့လှရှာမှုတွေထွက်ပေါ်လာတာပါ။ပြီးခဲ့တဲ့ဆယ်စုနှစ်တခုကျော်ကစတင်ခဲ့တဲ့အချိန်ကစပြီးတော့ကဘာတဝမ်းတန်းနေချီတဲ့စည်နာဝန်ထမ်းတွေက World Clean Up Day ကဘာတန်ရှင်နေမှာပါဝင်ပြီးတော့အမိုက်ရှင်းလင်းရေးလုပ်ကိုင်လာကြတာဖြစ်ပါတယ်။ပလတ်စတစ်အမိုက်တွေဆွန့်ပစ်ခံရတယ်လို့မကြာခဏဖော်ပြခံရတဲ့ဖိလစ်ပိုင်အပါဝင်တရုတ်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံနဲ့ဖိလစ်ပစိဖိတ်သမုဒ္ဒရာတွေကဖီဂျီကျွန်းနိုင်ငံတွေကကန်ချီတွေမှာတောင်းတင်လာတဲ့အမိုက်တိုက်တွေ၊ကားတိုက်အဟောင်းတွေနဲ့အင်ဂျင်ဆက်အဟောင်းတွေကိုဖယ်ရှားရှင်းလင်းခဲ့ပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းမှာလည်းပူရီနဲ့တောင်ပိုင်း၊ချန်နိုင်းနဲ့တီယူဗာနာတာယူတီမြို့တွေမှာလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအသိပညာပေးတဲ့အနေနဲ့ကလင်းငယ်တွေအပါအဝင်အိန္ဒိယကမ်းခြေစောင့်တပ်ဖွဲ့ဝင်တွေကပလတ်စတစ်အမိုက်တွေပလင်းခွန်းတွေနဲ့အမိုက်ပေါင်းစုံကိုဖယ်ရှားရှင်းလင်းခဲ့ပါတယ်။လူထုပါဝင်တဲ့တန်ရှင်းလှူရှာမှုကို Let's Do It Foundation ကကမကရပြုကျင်းပတာပါ။လူတွေစုပေါင်းပါဝင်ပြီးတော့အမိုက်ကင်းစင်တဲ့ကမ္ဘာမြေကြီးဖြစ်လာစေအတွက်လူတွေပါဝင်လာအောင်အားပေးတဲ့အနေနဲ့လုပ်ကိုင်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းကမ္ဘာတန်ရှင်းရေးအဖြစ်နဲ့အမိုက်ကောက်လှူရှာမှုတွေရှိမယ်လို့သိရပါတယ်။
အင်္ဂလန်ပရီးမီးယားလိဂ်အမပေးဘောလုံးပွဲကိုဒီကနေ့မှာကစားနေကြတာမှာလက်စတာနဲ့တော့တန်အသင်းတို့ကစားနေကြပါတယ်ကျွန်တော်တို့အခုသတင်းချင်ညာနေချိန်မှာတော့ပွဲချင်းပထမပိုင်း50မိနစ်ကိုရောက်ရှိနေပြီးတော့တော့တန်အသင်းကလက်စတာကိုတကူးကူးမရှိနဲ့ဥဆောင်နေပါတယ်တော့တန်အတွက်ဂိုးကိုတော့ဟယ်ရီကိန်းက29မိနစ်မှာသွင်းပေးထားတာဖြစ်ပါတယ်ဒီကနေ့မှာကျန်တဲ့ပွဲစဉ်တွေမှာတော့ဘန်လီနဲ့နော်ဝစ်စတီမန်ချက်စတာစတီနဲ့ဝတ်ဖို့အေဗာတန်နဲ့ရှက်ဖီးလ်ယူနိုက်တက်တို့မြန်မာစံတော်ချိန်ည7နာရီခွဲမှာကစားကြမှာဖြစ်ပြီးတော့ Newcastle United နဲ့ Brighton ပွဲကတော့ည17နာရီမှာကစားမှာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါတယ်မြောက်ပိုင်းတိုင်းရင်းသားမဟာမိတ်အဖွဲ့၃ဘွဲ့အပြစ်ရဲကြေညာထားတဲ့မနေ့ညနေပိုင်းမှာပဲရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်စက္ကခ15တပ်မဌာနချုပ်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့လို့ဌာနချုပ်အတွင်းမှာထိခိုက်ဒဏ်ရာရခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်ရခိုင်ပြည်နယ်ရသေတောင်မြို့နယ်အငူမော် Asia World စိတ်ကမ်းမှာလည်းဒီကနေ့ပောက်ကွဲမှုဖြစ်ပွားပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါပူရီတောင်မြို့ကမြန်မာစစ်တပ်ရဲ့စက္ကခ15သတ်မှတ်ဌာနချုပ်ကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေမနေ့ညနေပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ဒီလိုတိုက်ခိုက်ခံရမှုအခြေအနေကိုတော့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်စွန်မင်းထွန်းက VOA ကိုခုလိုပြောပါတယ်
သတ်ဌာနချုပ်တစ်ခုကိုညနေ၄နာရီတောင်မှကျွန်တော်တို့တရားခွန်မြေကဆော့တိုက်တုံးနဲ့ပြစ်သွားတာရှိတယ်ဒီလုံးကြတယ်ပြောတယ်ကျွန်တော်သုံးလုံးကွဲတယ်ပြောတယ်၃လုံးမကွဲဘူးပြောတယ်ကြာတချို့အဆောင်အနေငယ်ပြက်စီးတာရှိတယ်ပြီးရင်ကျွန်တော်အလေးငယ်၄ယောက်ပါရတာရှိပါတယ်ကြာမပြင်းပါဘူးကြာဆိုးရရပါ
စကကဌာနချုပ်ရဲ့အိမ်တော်တယ်လိုင်းကြာရောက်ပောက်ကွဲမှုမှာကလေးငယ်တို့ထိခိုက်မှုရှိခဲ့တယ်လို့ဆိုပါတယ်တပ်မတော်စစ်ကြောင်းတွေအနေနဲ့အဆိုပါဒေတာလုံခြုံရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်မြောက်ပိုင်းမှာမိတ်သုံးဖွဲ့ကနေဒီနှစ်ကုန်သည့်အပြစ်ရကြေညာတဲ့နေ့မှာပဲပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါဒီကနေ့မနေ့ဆန်နာရီလောက်မှာရတိတ်တောင်မြို့နယ်မယူကန်အငူမော်အေရှားဝေါ်စိတ်ကမ်းမှာစစ်သားတွေကိုတင်ဆောင်လာတဲ့ဇက်တမော်ဒစီစိတ်ကဆင်ပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့အငူမော်ကျေးရွာသားတို့ကပြောပါရယ်အေရှားဝ
ေါ်စိတ်ကပူပေါက်တယ်အငူမော်တောင်ဆန်းနာမှာမြေပြိုလောက်ဒီကနေ့စိတ်ကတန်နေလားမသိဘူးဒီစိတ်ကလည်းပိတ်တမှုတို့စိတ်ကလည်းကြွားရတာပဲ
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့စိတ်ကမ်းမှာဘုံပေါက်တာအတိပြုခဲ့ပြီးထိခိုက်မှုမရှိဘူးလို့ပြောပါတယ
်။မိုင်းတလုံးကွဲရပါဘာမှဖြစ်ဘူး။နှစ်ဆက်ကန်းဆက်အဲ့ဒီတက်ဆင်းလုံးနေတဲ့နေရာမှာကွဲတာဘာမှမဖြစ်ဘူး
။မြန်မာစစ်သားကိုတင်ဆောင်လာတဲ့ကန်းထိုးရင်စိတ်ကမ်းကတ်ချိန်ဘုံပေါက်ကွဲတာဖြစ်ပြီးဘုံပေါက်ပြီးပြစ်ခတ်မှုတွေကြောင့်တောင်ယာလုတ်ကင်သူအငူမော်ရွာသားတို့တိတ်ဆုံးသွားတယ်လို့ဒေသခံရွာသားတို့ကပြောပါတယ်။
ဟုတ်ကြုံရင်ဆိုရရပါကဟိုဘာနာမှာသူကသူစီပွားလုပ်လို့ရတာတက်ကနေတော့ဆာလာနာပြည့်ရှိမှာသူ့မှာတော့ဟိတစ်ဆိုးတာကတက်ကပြတာပါကိုယ်လည်းသူတရားတွေပဲကြားတာဒီဒီ
ဘူဒီတောင်စကကဆငါတမဌာနချုပ်ကိုပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ယတိတောင်အငူမော်အေရှားဝေါ်စိတ်ကံဘုံခွဲတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့အေအေတာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရရှိခဲ့ပါဘူး ပြီးခဲ့တဲ့ဂျာရာဗရင်းညာဆက်တနိုင်လောက်မှာလဲပူရီတောင်မြို့နယ်ဥယင်သာကျေးရွာနီတန်ကုန်းဘော်ကမြန်မာစစ်တပ်ရဲ့စခန်းတစ်ခုကိုလဲရခိုင်လက်နက်ကန်အေဖက်ကပြစ်ခတ်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ပါတယ်ဒီတိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့လဲနှစ်ဖက်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်
ရခိုင်ပြည်နယ်ဘက်ကစီးရေးပြည်ပခါတွေအကြောင်းကိုနိုင်ကွင်းအင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်အခုလိုမျိုးတိုင်းရင်းဒေသတွေမှာစီးရေးပြည်ပခါတွေဖြစ်နေတာကြောင့်မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ဆိုရင်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးတော့အပြန်အလှန်လေးစားအသိအမှတ်ပြုမှုတွေနဲ့အတူလက်တွေ့ကျတဲ့လုပ်ရက်တွေနဲ့သက်သေပြဖို့လိုတယ်လို့ငြိမ် က်ဖြစ်နေကဘာတဝမ်းကျင်းပနေချိန်မှာလဲမြန်မာနိုင်ငံမှာလဲ KNU ကရေအမျိုးသားအစည်းအရုံးလို့တိုင်းရင်းသားအဖွဲ့အစည်းတွေဘက်ကထုတ်ပြန်ကြေညာချက်တွေအသီးသီးထုတ်ပြန်တယ်လို့ငြိမ်းချမ်းရေးလိုလားသူတွေဘက်ကလည်းငြိမ်းချမ်းရေးစကားဝိုင်းတွေဆွေးနွေးပွဲတွေကျင်းပနေကြပါတယ်မြန်မာနိုင်ငံတဝမ်းလုံးမှာမှီတင်းနေထိုင်ကြတဲ့တိုင်းရင်းသားပြည်သူအပေါင်းလိုလားတောင်းတနေတဲ့ငြိမ်းချမ်းရေးကိုအမြန်ဆုံးရရှိခံစားနိုင်ပါစေကြောင်းနဲ့နိုင်ငံသားတွေအတွက်စစ်မှတ်ဘေးကင်းလုံခြုံတဲ့နိုင်ငံတည်ဆောက်နိုင်မှုဆုတောင်းပါတယ်လို့တအောင်းကျောင်းသားလူငယ်တွေကဒီကနေ့ကြားရောက်တဲ့နိုင်ငံတကာညီညွတ်ရေးနေ့မှာသဘောထားထုတ်ပြန်သွားပါတယ်။တိုက်ပွဲကြောင့်စစ်ဘေးရှောင်ပြည်သူလူထုတွေထိခိုက်ဒဏ်ရာရမှုအရသာတေဆုံးမှုတွေအပေါ်မှာရှုံချကြောင်းနဲ့ထာဝရညီညွတ်ရေးရဖို့အတွက်ညီညွတ်ရေးဖြစ်စဉ်မှာပါဝင်တဲ့ခေါင်းဆောင်တွေအလုံးလက်နက်နဲ့မဖြေရှင်းပဲနိုင်ငံရေးနဲ့ပဲတွေ့ဆုံဆွေးနွေးကြဖို့သူတို့ကတောင်းဆိုပါတယ်။တအောင်းကျောင်းသားနဲ့လူငယ်များအဖွဲ့ TSYU ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအထွေထွေတွေ့မှုလွေးလွားရင်းက VOA မြန်မာပိုင်းကိုပြောပါတယ်
ဒီနေ့အတိတ်အတည်းနဲ့ရင်းချိုင်းနေဖြစ်တဲ့ဆိုတဲ့အကြောင်းပိုင်းရေးထားတာရှိတယ်ပြီးလို့ရှိရင်အခုလက်ရှိဒီတိုင်းရင်းသားလက်နက်ဆိုင်တွေရောတက်မတော်ဘက်ကလည်းကျွန်တော်တို့ဒီအတိတ်ရဲ့ဆက်ရေးကာလဆိုပြီးတော့ပြညာသားတဲ့အပေါ်မှာဒီဖက်မှလည်းတိုင်းရင်းသားဒေသမှာဒီနေ့အတိတ်ရင်တိုက်ပွဲဆက်ဖြစ်နေတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ဖော်ပြထားတာပေါ့နော်ဆိုတော့အော်ကျွန်တော်တို့အဲ့မှာလည်းတောင်းဆိုချက်ကအဓိကတော့ဒီကရေးဆက်ရေးကာလမှာ solution သင်ချက်မရှိဘဲနဲ့ဒီတိုက်ပွဲတွေရပ်ပေးဖို့တခုရဲ့ဒီလို့ရှိရင်အယက်သားတွေအယက်သားတွေဥတည်ပြီးတော့ပြခတ်တဲ့ဟာမျိုးတွေကျွန်တော်တို့မလုပ်ဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်ဒီလို့ရှိရင်ဒီလက်နက်တွေတိုင်ပြီးမှဒီရင်းချိုင်းရေးကိုခေါ်ဆောင်နေတဲ့အစားပေါ့နော်ဒီဒီဟာကိုလက်နက်ကင်ကိုမကင်ဘဲနဲ့ဒီချာနီမန်ဒီငယ်ကြီးစွေးပွဲတွေကိုအတုံးချပြီးတော့စစ်မှန်တဲ့ဉာဏ်ရှင်တွေရပ်ဖို့ကိုကျွန်တော်တို့ဝိုင်းဝန်းလုပ်ပေးဟိုလုံဆောင်ပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်။အမေတွေရောအမေသမီးတွေရောစာပြီးပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာဖြစ်တယ်ပေါ့နော်
။မြန်မာနိုင်ငံမှာတိုင်းရင်းဒေသတွေမှာစစ်မီးတွေငြိမ်းပြီးအမှန်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်အပြည့်အလန်အတိမတ်ပြမှုတွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကရိုးသားမှုရှိဖို့အရေးကြီးဆုံးပါပဲလို့ဆိုပါတယ်။ငြိမ်းချမ်းရေးလှုပ်ရှားသူလူငယ်တအူးဖြစ်တဲ့ကရင်နီပြည်တောင်သူရသမားတမကရဲ့ဥက္ကဋ္ဌခုသူတွေကအခုလိုပြောပါတယ
်။ငင်းဆန်ရင်းနဲ့ပတ်သက်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာသူချီအပ်နေတဲ့တပ်တွေမှာတိုင်းတပ်တွေတပ်မှာဆေးရပဋိပက္ခဖြစ်တယ်ကနိပောင်းခုနဲ့ဆိုတော့နိပီအဓိကခြေကသောတရားကိုပြချာကြည့်လိုက်အဓိကအပြာလာတိမံပြုမှုအာနယ်ဖြစ်လာတဲ့ငင်းချေအပြာလာတိမံပြုမှုကိနယ်လို့တာငင်းချေကလိုအပ်နေတော့ပေါ့ဆိုတော့ဒီနေရာမှာငေးချက်ရကအရလိုအပ်နေတယ်ဆိုတော့ကိုသူတို့နိုင်ငံကကောင်းဆောင်တွေကဒီတိုင်းသားတွေကိုအတိမပြုမဲ့ပြန်လာတိမပြုတတ်ပြီးတော့လေးစားကပူထားကြမယ်ဆိုတော့ငေးချက်ဆိုတာဖြစ်လာပါတော့
နိုင်ငံတကာညီညွတ်ရေးနေ့မှာတော့တကမ္ဘာလုံးမှာအကြမ်းမဖက်ကြဖို့အပြည့်ရထားဖို့ကြိုးစားနေကြချင်းမြန်မာနိုင်ငံအတွင်းမှာတော့တိုက်ပွဲတွေပြင်းထန်နေစေအနေထားပေါ်မှာတော့တိုင်းရင်းသားလူငယ်တွေဘက်ကညီညွတ်ရေးဖော်ဆောင်နေသူတွေဟာလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်သေးပြဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်။နှစ်ဖက်အပြည့်ရပါမယ်ဆိုပြီးအပြန်အလှန်ထုတ်ပြန်ကြေညာချက်တွေနဲ့ညီညွတ်ရေးဆွေးနွေးဖို့ကြိုးစားနေချိန်မှာတိုင်းရင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေစေအနေထားပေါ်မှာလည်းကချင်လူငယ်အစည်းအရုံးရဲ့ဥက္ကဋ္ဌဆိုင်နုပန်ကအခုလိုသုံးသပ်ပါတယ်။
ဒီတိုင်းတိုင်းချင်းကြီးနဲ့ပတ်သက်ပြီးမှလုပ်နေကြရပေါ့နော်ဒါပေမဲ့တကယ်တမ်းကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကတော့ညစ်စင်မတဲ့ရင်းချက်ကြီးနဲ့အခုကြည့်မရသေးဘူးပေါ့ပြီးတော့ဒီဘက်ရခိုင်လို့ဘက်မှလည်းဒါစစ်ပွဲရပေါ့နော်ဒီလိုစစ်ပွဲတွေကတော်တော်များများဖြစ်နေတာရှိနေပြီးတော့ကျွန်တော်ချင်းမှလည်းအချက်အရစီရေးဆိုမှလောက်ထားကြတဲ့စစ်မှန်တဲ့ရင်းချမ်းရေးကိုမတီထောက်နိုင်သေးဘူးပေါ့ရင်းချမ်းရေးမှာလောက်ထိအင်တက်အားနဲ့ပါဝင်နေလဲဆိုတဲ့ဟာမိကွန်းတော့ရှိရပေါ့ဘို့လို့ဆိုလုဆောင်နေအပိုင်းမှာအများပိုင်းကျွားလို့ဆိုရင်လည်းဒါရင်းချမ်းရေးပတ်သက်ပြီးမှလှုပ်ရှားမှုလုပ်ကြရတယ်ဒါပေမဲ့အစည်းအဝေးကနေရင်းချမ်းရေးလှုပ်ရှားမှုအတိုင်းမှာအနေနဲ့တခုမဟုတ်တခုပေါ့နော်ဒါသာမီးတစ်ပြင်းနဲ့ဟာရတွေ့နေရတာကတော့ဒီမျိုးတွေပဲလုပ်နေနေဆိုရင်တော့ဒါစစ်မှန်တဲ့ရင်းချမ်းရေးကိုရရှိအောင်မဟုတ်ဘူးပြီးတော့စစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်လည်းတိချောက်နိုင်မှာမဟုတ်ဘူးပေါ့နော်ဒါဆိုတော့ဒီကိစ္စမှာရင်းချမ်းရေးကိုတိချောက်ဖို့အတွက်ကတော့ဒါဆေးရက်ဘက်ကနေဖြည့်ရှုပ်ပေးရမယ့်အပိုင်းရှိသလိုနားရက်လက်ခံပေးရမယ့်အပိုင်းတွေရှိလို့ဆိုမိနေပေါ့နော်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာညီညွတ်ရေးနေ့အထိမ်းအမှတ်ဖြစ်လဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံဘက်ကမိမိတို့ရဲ့လူမှုအတိုက်အဝန်းတွေအတွက်တယောက်ချင်းစီနေစဉ်နဲ့အမျှပါဝင်အကျိုးပြုနေတဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးညီညွတ်ရေးမှာပါဝင်သူတွေရဲ့ဆွေးနွေးပွဲစကားဝိုင်းကိုမန္တလေးမှာကျင်းပနေတာပါဒီလိုမျိုးမြန်မာနိုင်ငံညီညွတ်ရေးအတွက်ဆွေးနွေးအကြံပြုနေကြချိန်မှာပဲရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်စံဘက်မှာတော့ဒီကနေ့မှာပဲတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင်
ဆက်ပြီးတော့လွတ်တော်တွင်မှာကာလုံရဲ့လုံပိုင်ခွင့်အာဏာရရှိလာဖို့အခြေခံဥပဒေပြင်ဖို့ကြိုးပမ်းလာနေတဲ့အကြောင်းကိုတင်ပြပေးကြပါမယ်။လွတ်တော်တွင်မှာတော့တက်မတော်သားတွေနဲ့အတိုက်ခံပါတီပြီးခိုင်ဖြိုးကိုယ်စားလှယ်တွေကကာလုံရဲ့လုံပိုင်ခွင့်အာဏာပို့ပြီးတော့ရရှိလာဖို့အခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းတစ်ခုမနေ့တုန်းကတင်သွင်းလာတာမှာတော့တက်မတော်ရဲ့ဩဇာအာဏာပို့ခိုင်မာလာစေဖို့ကြိုးပမ်းလာတာဖြစ်ကြောင်းနဲ့ဒီမိုကရေစီလိုလားသူတွေနဲ့တက်မတော်ကြားမှာပို့ပြီးတော့မှတင်းမာမှုတွေဖြစ်စေနိုင်တယ်လို့ဥပဒေပညာရှင်တချို့နဲ့နိုင်ငံရေးလေ့လာသူတွေကသုံးသပ်ပါတယ်ကာလုံအစည်းအဝေးကိုနှစ်လတစ်ကြိမ်ခေါ်ယူခွင့်အပါအဝင်ကာလုံရဲ့ထောက်ခံချက်နဲ့လွှတ်တော်ကိုဖြတ်သိမ်းနိုင်ရေးအချက်တွေပါဝင်တဲ့ဥပဒေချမ်းမူချမ်းကိုလွှတ်တော်မှတင်သွားပြီးတဲ့နောက်မှာအခုလိုသုံးသပ်လာတာပါအပြည့်အစုံကိုကိုညံဝင်းအောင်ပြောပြပေးပါရှင
်အမျိုးသားလူမျိုးရေးကောင်စီကာလုံရဲ့ထောက်ခံချက်နဲ့သမ္မတကလွှတ်တော်ကိုဖြတ်သိမ်းနိုင်ရေးအပါအဝင်ကာလုံအစည်းအဝေးကိုနှစ်လတစ်ကြိမ်ခေါ်ယူခွင့်တွေပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဆိုပြုချက်မူချမ်းတရက်ကိုတမတော်သားကိုယ်စားလှယ်အစုအဖွဲ့အပါအဝင်ဒီခိုင်မျိုးပါတီကိုယ်စားလှယ်စုစုပေါင်း145ဦးတို့ကစတမာလ20ရက်တောက်ကြနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒါဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်တက်မတော်သားတွေနဲ့ပြည်ခိုင်မျိုးပါတီကိုယ်စားလှယ်တွေကဒီသတင်းပါတီအတွင်းဒုတိယအကြိမ်မြောက်တင်သွင်းခြင်းလည်းဖြစ်ပါတယ်။ပထမတစ်ကြိမ်တုန်းကပုံမှန်59စာလုံးတမနာပြစ်ခွင့်နဲ့ပတ်သက်လို့တင်သွင်းခဲ့တာဖြစ်ပါတယ်။ကာလုံရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်ပြီးအခုလိုတင်သွင်းမှုဟာတက်မတော်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာအောင်ကြိုးပမ်းမှုသာဖြစ်တယ်လို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင် AHRC ရဲ့လူ့အခွင့်အရေးရှိနေဦးမင်းလွင်ဦးကသုံးသပ်ပါတယ
်ဒီတက်မတော်ကိုယ်စားလှယ်တင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကတက်မတော်ရဲ့အခမ်းကဏ္ဍကိုပုံပြီးမြင့်လာအောင်လုပ်ဖို့ရယ်နောက်ပြီးတော့တခါဒီအရေးပေါ်အခြေအနေဒီမှာငကိုကရှိပြီးသားကာလုံခေါ်ယူခွင့်ထက်ကိုပုံပြီးတော့အခုတောင်းလာတဲ့ဥသာနှစ်လတစ်ကြိမ်ကာလုံစီဝေးခေါ်ရမယ်နော်နောက်ပြီးတော့ကာကုသလေလိလသွားရဲဆိုလို့ရှိရင်ကာလုံဒီဝေးခေါ်ပြီးတော့ကာလုံကနေပြီးတော့အကြံပေးတဲ့အချက်လက်တွေကိုသမရကလိုက်နာဆောင်ရွက်နိုင်အောင်ပြင်ဆင်ဖန်တီးပြီးတော့ယခုလိုမျိုးပြင်ဆင်မှုတင်သွင်းနေလို့မြင်ပါတယ်အဓိကကတော့ကျွန်တော်တို့ဒီတက်မတော်ရဲ့အခမ်းကဏ္ဍကိုယခုထက်ပိုပြီးတော့အခွင့်အရေးပိုလိုချင်တဲ့အနေနဲ့တင်တာပေါ့နော်
NLD အစိုးရလက်ထက်မှာသမ္မတကကာလုံအစည်းအဝေးဆန်ဆန်ခေါ်ယူခဲ့တာမျိုးရှိပေမဲ့အခုချိန်ထိကာလုံဆိုတဲ့ခေါင်းစဉ်နဲ့တရားဝင်အစည်းအဝေးခေါ်ယူတာမျိုးမရှိသေးပါဘူးတကယ်တော့ကာလုံဆိုတဲ့အဆုံးဖြတ်ချက်တွေနဲ့တိုင်းပြည်အရေးအတွက်ဘာမှမမေ့ရရလှုပ်ဆောင်ခဲ့တာမမြင်ရသေးဘူးလို့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာအရေးလစ်လာသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ဒီကာလုံဖွဲ့စည်းထားတဲ့ပုံစံကတမရောကမဲအသာတိရအောင်အစလောက်ထားတာပေါ့နော်အခုထပ်ပြီးတော့ကအစည်းအဝေးခေါ်ယူခွင့်ဒီဟိုတောင်းလာတယ်ဆိုတော့ကလုံးအစည်းအဝေးတွေကနေပြီးတော့တိုင်းပြည်တို့တက်အောင်ညဉ့်ညင်းရအောင်စီဝါရေးတို့တက်အောင်စသဖြင့်ဒီဟာတွေကိုဘယ်လောက်ထိလောက်ခဲ့သလဲလို့ပြန်ဆန်းစစ်ကြည့်ရင်မေမေရရတော့ကျွန်တော်ကတော့မမြင်ဘူးခင်ဗျနောက်တစ်ခုကအစည်းအဝေးတွေမခေါ်လို့တိုင်းပြည်မငြင်းညမ်းတာလားမတိုးတက်တာလားလို့ပြောရင်မဟုတ်ဘူးခင်ဗျအဲ့တော့အခုလိုဖွဲ့စည်းပုံကိုအဲ့လိုပြင်ပြီးတော့ကာလုံကဘာများပို့ပြီးတော့လှုပ်ချင်တယ်လဲဆိုတော့မေကွန်းရှိလာတယ
်တမ်မတော်နဲ့ပြည်ခိုင်မျိုးကိုယ်စားလှယ်တွေတင်သွင်းတဲ့ဥရေမူကျန်းဟာအမျိုးသားပြန်လည်တင်မြှင့်ရေးအတွက်အထောက်အကူမဖြစ်ဘူးလို့ ရှင်းနေဦးမင်းလွင်ဦးကထောက်ပြပါတယ
်အမျိုးသားပြန်လဲတိမြင့်ရေးအတွက်ပြောရမယ်ဆိုလို့ရှိရင်တော့တမတော်ကအခုလုံနေတဲ့ဥစ္စာကတမတော်အတွက်လည်းအကျိုးမရှိဘူးလွတ်တော်ရဲ့အချိန်ကိုလည်းဖြုံးနေရရောက်တယ်တမတော်ကတစ်ခုပြီးတစ်ခုတင်နေတမတော်အပေါ်မှာပြည်သူတွေကမဟုတ်တာလုပ်ခဲ့တဲ့အကြောင်းတွေပိုပြီးသိနေဆိုလိုမျိုးဖြစ်တယ်အဲ့တော့ဒီတမတော်ဘက်ကကုသလေတွေလည်းစဉ်းစားသင့်တယ်နာချင်းနာငါပြောမယ်ဆိုတော့နည်းနည်းလေးတော့ဂီယူပြသင့်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်လာမယ့်2020ရွေးကောက်ပွဲနီးလာချိန်ကြမှာ NLD အစိုးရကဖွဲ့စည်းပုံပြင်ဆင်ရေးလှုပ်လာတယ်လို့ဝေမမှုတွေရှိနေပေမဲ့လည်းကာလုံးနဲ့ပတ်သက်ပြီးတက်မတော်လုပ်ပိုင်ခွင့်အာဏာတိုးရလာအောင်အခုလိုဥပဒေကြမ်းတင်သွင်းလာတာကတော့ဒီမိုကရေစီလိုလားသူတွေရဲ့ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်တွေကိုအနှောက်အယှက်ပေးရာအချိန်ဆွဲရာရောက်နေသလားလို့စဉ်းစားစရာဖြစ်လာကြောင်းဒေါက်တာတင့်ဆွေကမေးခွန်းထုတ်ပါတယ
်ဒီလူလူနဲ့ NLD ကဖွဲ့စည်းပုံကိုပို့ပြီးတော့ကောင်းအောင်ပြင်ဆင်ရတဲ့လုပ်ငန်းစဉ်မှာအနှောက်အယှက်ဟန်တာတရအနေနဲ့လုတ်တလားလို့မေးရင်ဒါကမဟုတ်ဘူးလို့မပြောနိုင်ဘူးခင်ဗျနောက်တစ်ခုကအခုတင်တဲ့အချက်တွေကြည့်ရင်ဒေါ်အောင်ဆန်းစုကြည်တဦးရဲ့ကိုဥတီပြီးတော့ပြင်ကျင်တဲ့ပြင်ဆင်ချက်ဖြစ်တယ်ဒါမှမှန်ကန်တဲ့ဟာလာလုတ်ရက်နဲ့စေတနာဖြစ်ပါတယ်
ပြည်ထောင်စုလွှတ်တော်မှာအခုအဆိုပြုတဲ့ဥပဒေမူကြမ်းအတီဖြစ်လာခဲ့ရင်တက်မတော်ကနိုင်ငံတော်သမ္မတသဘောတူသည်ဖြစ်စေမတူသည်ဖြစ်စေကာလုံအစည်းအဝေးကိုခေါ်ယူနိုင်မဲ့အပြင်လွှတ်တော်သုံးရက်စလုံးကိုတက်မတော်ဘက်ကလိုအပ်ရင်ဖျက်သိမ်းခွင့်ရနိုင်မှာဖြစ်ပါတယ်2008ဖွဲ့စည်းပုံအရကာလုံအစည်းအဝေးကျင်းပလိုပါကနိုင်ငံတော်သမ္မတကသာဦးဆောင်ခေါ်ယူကျင်းပရမယ်လို့ပြဋ္ဌာန်းထားပြီးအခန်းငါပုံမှန်201အရလက်ရှိကာလုံကောင်စီထဲမှာတက်မတော်ဘက်က6ဦးပြည်သူကရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်က5ဦးစုစုပေါင်း12ဦးနဲ့ဖွဲ့စည်းရတာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင် VOE ကနေစနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီထိလိုင်းဒိုမီတာ16.25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ညပိုင်းအစီအစဉ်ကိုတော့ည9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့မြန်မာတခွေအစီအစဉ်နဲ့စနေညဒဲလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
် Sorry အာရေဗျနိုင်ငံနဲ့အာရဗ်စော်ဘွားများပြည်တော်စု UAE တို့ကိုအမေရိကန်ကစင့်အာနိုင်လေးချောင်းကာကွယ်ရေးစနစ်တွေထပ်ပြီးတော့ပေးပို့ဆီလုပ်သွားမယ်လို့ပင်တဂွန်စစ်ဌာနချုပ်ကတောက်ကြနေညမှာပြောပါတယ်အီရန်ရဲ့လက်ချက်ဖြစ်မယ်ဆိုပြီးအမေရိကန်ကပြောနေတဲ့ Sorry ရင်းနှီးလုပ်ငန်းတွေပြီးခဲ့တဲ့တစ်ပတ်ကတတ်ခတ်ခံခဲ့ရပြီးတဲ့နောက်ပင်တဂွန်ရဲ့ကြေညာချက်ထွက်ပေါ်လာတာပါအီရန်ကတော့အဲ့ဒီဆွဆွဲပြောဆိုချက်ကိုညှင်းဆိုထားပါတယ်သမ္မတဒိုနယ်ထရမ့်ကအတည်ပြုပေးလိုက်တဲ့မကြခင်ဆီလုပ်သွားမယ်အမေရိကန်တိုက်ရင်အားတွေအနေနဲ့ကာကွယ်ရေးကိစ္စရပ်တွေကိုလုကင်သွားမယ်လို့ကာကွယ်ရေးဝန်ကြီးကပင်တဂွန်မှာလုပ်တဲ့တင်စားရှင်းလင်းပွဲမှာပြောဆိုသွားပါတယ်အီဂျစ်သမ္မတအဘဒယ်ဖတာ LCC ကိုစန့်ကျင်တဲ့အနေနဲ့မြို့တော်ကိုင်ရိုအပါဝင်နိုင်ငံတော်ဝန်ကတခြားမြို့တွေမှာလူရပေါင်းများစွာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။အီဂျစ်အစိုးရရဲ့အဂတိလိုက်စားမှုတွေကိုဆန္ဒပြကန့်ကွက်ဖို့အင်တာနက်အွန်လိုင်းပေါ်ကနေလုံဆော်ပြီးခဲ့တဲ့နောက်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်တွေကပြောပါတယ်။သမ္မတ CC လက်အောက်မှာအတိုက်ခံနိုင်ငံရဲ့လုပ်သူတွေကိုအကြီးကျယ်နှိမ်နှင်းခဲ့ပြီးနောက်အီဂျစ်နိုင်ငံမှာဆန္ဒပြပွဲတွေဟာမရှိသလောက်ဖြစ်လာခဲ့တာပါ။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်အစိုးရလက်ထက်မှာစီးပွားရေးမညီမျှမှုတွေကြောင့်ဆိုပြီးအဝါရောင်အင်ဂျင်ပေါ်လှုပ်ရှားကြတဲ့ဆန္ဒပြပွဲတွေပြန်ပေါ်ပေါက်လာအောင်လှုပ်ရှားနေကြတဲ့သူတွေကိုပြင်သစ်ရဲတွေကမျက်ရည်ပုံတွေတုံးပြီးတော့နှိမ်နှင်းပါတယ်။အစိုးရစန့်ကျင်ဆန္ဒပြသူတွေလမ်းမပေါ်အတွက်ခြိတက်လာကြတဲ့အတွက်ပါရီမြို့တစ်မြို့လုံးမှာလုံခြုံရေးတွေတိုးမြင့်ချထားပါတယ်။ရှောင်ဇေလီဇေလမ်းမကြီး Saint Lazare မြေထားပူရာရောင်နဲ့ Madeleine Plaza မှာဆွေရွေးလောက်ရွှေ့ရှိလာကြတဲ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံတွေတုံးပြီးတော့လူစုခွဲခဲ့တာလည်းဖြစ်ပါတယ်။
စနေညနေခင်းအတွက်သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတဖန်အင်ဂျင်နီယာကတော့ Voidex Sonnet ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခန့်ကနေ9နာရီထိဖိုင်းလိုမီတာ16.25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင
် This program has come to you from the Voice of America, Washington.
။